အခုဆိုရင်နယူးယောက်မြို့မှာကုလသမဂ္ဂအထူးထူးညီလာခံကြီးလာတက်တဲ့ကမ္ဘာနိုင်ငံပေါင်း190ကျော်ကနိုင်ငံအကြီးအကဲတွေအစိုးရအဖွဲ့အကြီးအကဲတွေနဲ့အစိုးရအစိုးရအရာရှိကြီးတွေရောက်ရှိနေတာကြောင့်ဝလုံးနေရောညပါလူမျိုးကြီးတွေထူထပ်ထပ်ချထားတာတွေ့ရပါတယ်ခင်ဗျာ။လာပေါင်းတန်ကြာချင်းယူစီစဉ်ခဲ့ရတဲ့အမေရိကန်သမ္မတအိုဘားမားနဲ့အာဆီယံဆန္ဒနိုင်ငံကခေါင်းဆောင်တွေဒုတိယအကြိမ်တွေ့ဆုံကြမဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုဒီကနေ့စက်တင်ဘာ24ရက်တောက်ကြာနေ့နယူးယောက်မြို့မှာကျင်းပတော့မှာဖြစ်ပါတယ်။ပထမအကြိမ်အမေရိကန်နဲ့အာဆီယံထိပ်သီးဆွေးနွေးပွဲကိုမနေ့ကနိုဝင်ဘာလအတွင်းစင်ကာပူနိုင်ငံမှာပြုလုပ်ခဲ့ပြီးမြန်မာစစ်အစိုးရဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိတ်ပါဝင်အာဆီယံဆန္ဒနိုင်ငံကခေါင်းဆောင်တွေအစုံအညီတက်ရောက်ခဲ့ကြပါတယ်။အခုဒုတိယအကြိမ်မှာတော့မြန်မာစစ်အစိုးရခေါင်းဆောင်ဗိုလ်ချုပ်ကြီးတန်းရွှေဒါမမဟုတ်ဝန်ကြီးချုပ်ဦးသိန်းစိတ်ကိုဖိတ်မဖိတ်ဆိုတာရှင်းရှင်းလင်းလင်းမသိရပေမဲ့ကုလသမဂ္ဂအထွေထွေညီလာခံတက်ဖို့အခုနယူးယောက်မြို့မှာရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးဦးညံဝင်းကတော့ကိုစားပြုတက်ရောက်မှသိကြတယ်လို့လေးလာသူတွေကပြောပါတယ်။ဒီထိပ်သီးညီလာခံကိုအင်ဒိုနီးရှားနိုင်ငံသမ္မတယူရိုယူနိုလည်းမတက်ရောက်နိုင်တဲ့အတွက်မြန်မာနဲ့အင်ဒိုနီးရှားကနိုင်ငံအကြီးအကဲတွေမပါဝင်တော့ဘဲအမေရိကန်သမ္မတနဲ့အာဆီယံရှစ်နိုင်ငံကခေါင်းဆောင်တွေတွေ့ဆုံပွဲလို့ဆိုရမှာဖြစ်ပါတယ်။မနေ့ကစင်ကာပူမှာပထမအကြိမ်ကျင်းပခဲ့တဲ့အမေရိကန်အာဆီယံထိပ်သီးညီလာခံမှာအမေရိကန်သမ္မတအိုဘားမားကဒေါင်ဆန်းစုကြည်နဲ့တကွာနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးဖို့စေစုဝန်ကြီးချုပ်ကိုညီလာခံအပြီးပူးတွဲကြေညာချက်ထုတ်ပြန်တောင်းဆိုနိုင်ခဲ့ပါလေ။ဒါပေမဲ့သမ္မတအိုဘားမားရဲ့တောင်းဆိုချက်တွေဒီကနေ့အထိအရာမတင်သေးသလိုစေစုနဲ့အမေရိကန်တို့ကြားဆက်ဆံရေးဟာလည်းတစစတင်းမာလာခဲ့တာတွေ့ရပါလေ။အမေရိကန်စုဟာမြန်မာနိုင်ငံအပေါ်အပြုသဘောချင်းကပ်ဆက်ဆံရေးမူဝါဒကိုချမှတ်ကျင့်သုံးနေစေဖြစ်ပါလေ။ဒါပေမဲ့အခုနှစ်အတွင်းစေစုအပေါ်ပိတ်ဆို့ပြစ်ဒဏ်ခံရဥပဒေကိုသမ္မတဥပမကထပ်မံတက်တန်းတိုးမြင့်ခဲ့တာမြန်မာစေစုနဲ့မြောက်ကိုရီးယားတို့စီရေနျူကလ িয়ার အရေးပူးပေါင်းဆောင်ရွက်တဲ့တန်တရားဖြစ်စရာအထောက်အထားတွေပေါ်ထွက်ခဲ့တာစေစုကကျူးလွန်နေတဲ့ဆက်ရဆွေးမှုနဲ့လူသားမဆန်တဲ့ပြစ်မှုတွေအတွက်ကုလသမဂ္ဂကကော်မရှင်ဘွဲ့စုံစမ်းဖော်ထုတ်ရေးအစိုးပြုချက်ကိုအမေရိကန်နိုင်ငံကပါဝင်ထောက်ခံလိုက်တာစတဲ့အချက်တွေဟာမြန်မာနဲ့အမေရိကန်တို့အကြားဆက်ဆံရေးကိုပိုပြီးတင်းမာလာစေခဲ့တယ်လို့အကဲခတ်တွေကရှုမြင်ကြပါတယ်မစ္စတာအိုဘားမားဟာသူ့အရင်သမ္မတဖြစ်တဲ့ George W. Bush လက်ထက်ကအမေရိကန်ရဲ့မူဝါဒဟာအရှေ့တောင်အာရှနိုင်ငံတွေကိုလှစ်လှူပြုထားခဲ့တယ်လို့ပြစ်တယ်ဝေဖန်ပြီးအာဆီယံနဲ့အနီးကပ်ဆက်ဆံရေးပြန်လည်တူထောင်မှုကိုကြိုးပမ်းနေတယ်လို့အာဆီယံနိုင်ငံအများစုဘက်ကလည်းအမေရိကန်နဲ့စီးပွားရေးလုံခြုံရေးစတဲ့ကိစ္စတွေကအစပူးပေါင်းဆက်ဆံမှုတွေတိုးမြှင့်လိုကြောင်းပထမအကြိမ်ထိပ်သီးညီလာခံကလေးကအထင်ရှားပြသခဲ့ကြပါတယ်။ဒါပေမဲ့အာဆီယံနဲ့အမေရိကန်ဆက်ဆံရေးမှာမြန်မာနိုင်ငံရေးကိစ္စကတခြားအာဆီယံ၉နိုင်ငံနဲ့အမေရိကန်တို့အတွက်အဓိကအနှောင့်အယှက်လူဖြစ်နေတယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။အထူးသဖြင့်မြန်မာနိုင်ငံမှာနိုဝင်ဘာ9ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတမှုမရှိနိုင်ဘူးလို့အမေရိကန်အစိုးရကအတီအလင်းပြောဆိုထားပြီးဖြစ်တဲ့အတွက်ဒီရွေးကောက်ပွဲကပေါ်ထွက်လာမဲ့အစိုးရအဖွဲ့ဆိုတာကလည်းအာဆီယံနဲ့အမေရိကန်တို့ကြားအနာဂတ်ဆက်ဆံရေးမှာအဓိကပြဿနာတစ်ရပ်ဖြစ်ဆက်လက်တည်ရှိနေဦးမှာဖြစ်တယ်လို့လေ့လာသူတွေကမြင်ပါတယ်။ဒါကြောင့်မယ်ဒီကနေ့ကျင်းပမဲ့ထိပ်သီးညီလာခံမှာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ဆွေးနွေးတဲ့အခါဒီရွေးကောက်ပွဲအလွန်ကာလကိစ္စတွေမလွဲမသွေပါဝင်မှာဖြစ်တယ်လို့လေ့လာသူတွေကပြောပါတယ်။အမေရိကန်အခြေစိုက် USCB လို့ခေါ်တဲ့မြန်မာအရေးလှုပ်ရှားဆောင်ရွက်မှုအဖွဲ့ရဲ့မူဝါဒရေးရညွှန်ကြားရေးမှူးဦးအောင်တင်ကဆိုရင်
သမ္မတဥပမာအနေနဲ့ဒီလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ယူကော့ဝဲလုပ်ငန်းစဉ်တွေဟာဒီအားလုံးပါဝင်တဲ့တမတမတ်ကြတဲ့မျှတာတဲ့ယူကော့ဝဲတွေမဟုတ်ဘူးနိုင်ငံတကာဆန်ကြီးဆန်ကြီးများနဲ့ကိုက်ညီမဲ့ယူကော့ဝဲတွေကုန်စည်ကရှိတဲ့ယူကော့ဝဲတွေမဟုတ်ဘူးဆိုတာကိုအာဆီယံခေါင်းဆောင်များသိဖို့အတွက်သူပြောပြနိုင်မယ်တင်ပါတယ
် NCGUB မြန်မာနိုင်ငံအဝေးရောက်ညွန်ပေါင်းအစိုးရအဖွဲ့ရဲ့ကုလသမဂ္ဂရေးရာတာဝန်ခံဒေါက်တာတောင်းထွန်းကဆိုရင
်ဗမာပြည်ကိစ္စက2010ယူကော့ဝဲတင်မဟုတ်ဘူးပေါ့နော်2010လွန်ကာလပြီမှာဘလို့ဆက်လုပ်ကြမလဲအဲ့မှာဒေတာတွင်းရောဘလို့ဆောင်ရွက်မလဲပေါ့ဘာလို့ဆိုအားလုံးကလက်ခံထားတာဟိုခုမြင်နေတာ2010ရွေးကောက်ပွဲလုပ်လို့လဲဗမာပြည်ရဲ့အခြေအနေကထူးပြီးတော့ပြောင်းသွားမှာမဟုတ်ဘူးဆိုတော့အဲ့ဒီအနေအထားမှာကုလသမဂ္ဂအနေနဲ့ရောဘလို့ဆက်လုပ်မလဲအမေရိကန်ပါဝင်နောက်ဒီမိုကရေစီနိုင်ငံတွေကဘာလုပ်မလဲအဲ့ဒီကဒေတာတွင်းရဲ့နိုင်ငံတွေရဲ့ခံကဏ္ဍပေါ့နော်ဆိုတော့ဒါတွေတော့အဓိကထားပြီးတော့ဆွေးနွေးမယ်လို့ကျွန်တော်တို့ရှင်းကြည့်တယ
်တကယ်တော့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုဝါရှင်တန်မြို့တော်မှာကျင်းပဖို့မူလကစဉ်းစားခဲ့တာရှိပေမဲ့လူခွင့်ရေးချုပ်ပေါက်ပြီးဒီမိုကရေစီပေါ်ဆောင်ဖို့စိတ်ဝင်စားတဲ့မြန်မာစစ်အစိုးရခေါင်းဆောင်ကတခြားအာဆီယံထိပ်သီးခေါင်းဆောင်တွေနဲ့တန်းတူရည်တူ Washington DC Murago, Luyatun Pijaya, Yautomabu, Dressami de Dre, Nalso, New York Mumabe, Jembabu, Pietwagayara, Lu, Lila do Dandaman de Chuga, Javare. Dabien, America and Suayan, Natal Dongunit, Yamaning and Saya, Pidan Cap, Besu, Yivie, Ubri, Ya, Yamasi, Sua Tapan Gamaliha, Kulatamaga, Yunjo Shide, New York Mugani, Nasangama, Dreme, Twala Gwenshide Dre, Washington DC, Ma Jembagame, Suye, Nangajai, when ye union wille, Tayapu, Kakeshina Mare. Yamasi is one Nangajai when ye union wingo, Maniga Kuladamaga Nilaga and P. American and Suaya, beautiful Chinga Sessa ye, Muara, Chama, Bigaza, Chene ya, Washington DC Muro, a tea. Nasa Lina ye, Dwagun, Bigger Dre. Union Wenha, Kunheda Dre, Washington DC Muro, Barmazo, Jane, Dwagun Yashigere, Yamasi Sua, Semi Yashidu, Pietwaga Mare. Digging in New York Muga. American ASEAN Tedin Yilagama, Yama Yaki Sago, a little sooner boy Chidalu, down deal Benevanga, Bina Suane, deal Suaru, and Yempuani de, Pine Petanagule, Gongong, Jedu, and Suni Jali Melu, a gay Kadriga, Jusat Hajawa Rekmia.